ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ကြောင့်ရွှေ့ဆိုင်းခဲ့ရတဲ့သယင်ကောင်းကင်ဆာကာကွယ်ဆေးအကြောင်းပြောပြထားပါတယ်။မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုကြောင့်ပြီးခဲ့တဲ့လတွေကရွှေ့ဆိုင်းခဲ့ရတဲ့ဒီသယင်ကောင်းကင်ဆာကာကွယ်ဆေးကိုအခုအပတ်စထိုးပေးရမှာအိမ်မှာနေဖို့အမိတ်မထုတ်ထားတဲ့နေရာတွေမှာထိုးနိုင်ပါပြီ။မြန်မာအမျိုးသမီးတွေအတွက်အဖြစ်အများဆုံးနဲ့အသေးအပြောက်အများဆုံးဖြစ်တဲ့ဒီသယင်ကောင်းကင်ဆာအတွက်ကာကွယ်ဆေးကဘလို့ထူကြအရေးပါပြီးဘယ်အရွယ်တွေမှာဘယ်မှာထိုးနိုင်ပါပြီလဲဒီအကြောင်းကလေးအထုခုနဲ့ဆေးတက်ကတူတဲ့ကလေးချမ်းမာပညာဌာနငိမ့်စားဌာနမှုပမောက္ခဒေါက်တာဆောဝင်းကိုကျွန်တော်ဝင်းမင်းကမေးထားပါတယ်ဟုတ်ကဲ့ကလေးအထုခုဆရာဝန်ကြီးပမောက္ခဒေါက်တာဆောဝင်းခင်ဗျာကျွန်တော်တို့ဒီသယင်ကောင်းကင်ဆာကာကွယ်ဆေး HPV ဗက်ဆင်းပေါ်ဆရာနော်ကိုဗစ်ကြောင့်အရင်ရွှေ့ဆိုင်းထားရကနေအခုပြန်ထိုးပေးမယ့်အစီအစဉ်လေးကိုနည်းနည်းအစရှင်းပြပေးပါလားဆရာ။
ဒီ HPV လို့ခေါ်တာပေါ့နော် Human Papilloma Virus ကာကွယ်ဆေးပေါ့။အဲ့တော့ဒီ virus ဟာသိငောင်းကင်ဆာကိုဖြစ်တာများစေတော့ဒါကိုသိငောင်းကင်ဆာကာကွယ်ဆေးလို့လည်းသုံးလို့ရတာပေါ့နော်။အဲ့တော့ဒီကမ္ဘာ့ကျန်းမာရေးအဖွဲ့ကလည်းဒီသိငောင်းကင်ဆာဖြစ်ပွားမှုများတဲ့နိုင်ငံတွေမှာဒီဆေးကကလေးတိုင်းပေါ့နော်အမျိုးသမီးတိုင်းပိုးနေရွယ်လောက်ကစပြီးတော့ပုံမှန်ထုတ်ပေးတဲ့ဆိုတော့အကြံပြုထားပါတယ်။အဲ့တော့ကျွန်တော်တို့ဒီအမျိုးသားအဆင့်ကာကွယ်ဆေးဆိုင်ရာအကြံပေးကော်မတီနေနဲ့လဲ2019တည်းကဒါကိုအမျိုးသားကာကွယ်ဆေးထုတ်အစီအစဉ်မှာဒါပုံမှန်ဆက်သွင်းနေတယ်ဆိုတော့အကြံပြုခဲ့တယ်။အစိုးရလည်းသဘောတူတယ်။ဒါအောင်ကျွန်တော်တို့ဒီ debate show နဲ့ကာဘီလို့ခေါ်တော့ဗောဒီကာကွယ်ဆေးဆိုင်ရာဖိတ်ခွဲ့အဖွဲ့အစည်းပေါ့နော်။အဲ့ဒီကိုကျွန်တော်ရှောက်ထားခဲ့တယ်။အဲ့တော့2020အတွင်းမှာကျွန်တော်တို့နိုင်ငံအနေနဲ့စတင်ပြီးတော့ဒီဆေးကိုထိုးခွင့်ရတယ်ပေါ့နော်။အဲ့တော့ကျွန်တော်တို့ကအစီအစဉ်ထားတာတော့2020 August လလောက်ပေါ့နော်။ဒီသဘင်ပထမတစ်လကိုကြောင်းမှထိုးမယ်။နောက်တစ်လကိုကြာတော့ဒီကြောင်းမနေတဲ့ကလေးတွေဖြစ်တဲ့ရက်ွက်တွေမှာထိုးမယ်ပေါ့။ဒါပေမဲ့ဒီ COVID ကြောင့်မလို့ကျွန်တော်တို့နောက်ပိုင်းကျတော့ရွှေ့လာတယ်ပေါ့နော် September မှာထိုးမယ်ပေါ့။နောက်တစ်ခါအခုကြာလဲဆက်ပြီးတော့လဲဟို COVID နဲ့ပတ်သက်လို့အခြေအနေကဒီနေမှုမရှိသေးဘူးပေါ့လေ။အဲ့တော့ဒီ October မှာတော့ကျွန်တော်ထိုးတော့မယ်ပေါ့နော်။အဲ့တော့စထိုးတဲ့အခါမှာတော့ဘယ်မှာပဲထိုးရမလဲဆိုတော့ဒီ stay at home ပေါ့နော်။ဒီအိမ်မှာနေဖို့ order မလုပ်ထားတဲ့မြို့နယ်ရှိပါတယ်80မြို့နယ်လောက်ရှိ။အဲ့မြို့နယ်တွေမှာတော့သွားလို့လာလို့ရတယ်။ကျွန်တော်တို့ရဲ့ဒီကာကွယ်ဆေးထိုးလုပ်ငန်းတွေလည်းပုံမှန်လည်းတက်နေတော့အဲ့ဒီနေရာတွေမှာစပြီးတော့ထိုးပေးမှာပါ။အဲ့တော့ကလေးတွေအနေနဲ့ဒီကိုနှစ်ပြည့်တဲ့အကြောင်းပေါ့နော်။ကိုနှစ်နဲ့10နှစ်ကြာပဲထိုးပေးမှာဆိုတော့သူတို့ရဲ့ကိုယ်စီရင်လို့ဒီအကြောင်းဝင်တဲ့အပတ်ထောက်ခံချက်တို့ဒါမှမဟုတ်လည်းကျွန်တော်ကတို့ချက်ကာကွယ်ဆေးစီမံချက်တွေထိုးတော့အသက်ထောက်ထားရရှိတဲ့ဒီတွေကိုထိုးပေးမှာဖြစ်ပါတယ
်။ဟုတ်ကဲ့ဆရာကြီး။အခုစာပြီးထိုးလို့ရပြီပေါ့ဆရာနော်
။ဟုတ်ကဲ့20နှစ်ရပြီစာပြီးတော့ဒီနေ့လည်းတစ်နာရီပေါ့နော်။ထိုးပေးနိုင်တဲ့နေရာတွေပေါ့ခုနလိုကျွန်တော် stay at home လုပ်တိုင်းတော့လည်းသွားလာမှုခက်ခဲတော့ကာကွယ်ဆေးတွေထိုးလို့အဆင်ပြေတယ်။အဲ့တော့အဲ့လိုမဟုတ်တဲ့ညနေတွေမှာဆိုသူတို့သွားထိုးလို့ရပါပြီ။ဒါကတော့စုလိုက်အပြုံလိုက်တခါတည်းတည့်ရက်ပုံမှန်သတ်မှတ်ရက်တည့်ရက်မှာထိုးတဲ့ဟာမျိုးမဟုတ်ပါဘူး။ပုံမှန်ထိုးပေးနေတဲ့အမျိုးသားကာကွယ်ဆေးတို့အစီအစဉ်မှာပုံမှန်ထည့်သွင်းပေးတာ။နောက်လည်းဒီခုနှစ်ပြည့်တဲ့ကလေးတွေကနောက်နှစ်တွေနောက်နှစ်တွေမှလည်းထိုးသွားမှာပေါ့နော်။ဒီနှစ်ထိုးတဲ့ကလေးကနောက်တစ်နှစ်မှတစ်ခါပြန်ထိုးရမှာ။အနည်းဆုံးကွာဝေးရတော့6လပေါ့။အများဆုံးကွာဝေးရ15လ။ဒီကြားထဲမှာပြန်ထိုးရမှာဆိုတော့ကျွန်တော်တို့ရင်ကရည်ရထားတာတော့ဒီနှစ်ကျောင်းမှထိုးရင်နောက်နှစ်ကျောင်းမှဒီချိန်ပြန်ထိုးမှာ။အခုတော့ကျောင်းတွေမဖွင့်တဲ့အတော့ရက်ွက်ထဲမှာပဲထိုးရမှာပေါ့နော်။ဆိုတော့ဒီညနေကျမ်းမာရေးဌာနတွေမှာကျေးလက်ကျမ်းမာရေးဌာနဒီမှာထိုးလို့ရမယ်။ဓာတ်ပွားဆရာမတွေကနယ်တွေလိုက်ထိုးတဲ့အချိန်မှာထိုးလို့ရမယ်။နောက်တစ်ခုကဒီဆေးရုံခြေဆိုင်ပေါ့နော်။ကျွန်တော်တို့ကကဒင်းတရားထက်ပမာဒီတုန်းမှာရှိတဲ့ဆေးရုံမှာ98ရုံပေါ့နော်။အဲဒီမှာဆိုလို့ရှိရင်ကာကွယ်ဆေးထိုးဌာနတွေမှာထိုးလို့ရပါမယ်။အဲ့တော့ထိုးပေးမဲ့ကလေးတွေကတော့ September 19/2010ကနေပြီးတော့31/8/2011ပေါ့။ဒီကြားထဲမွေးတဲ့ကလေးတွေထိုးပေးမှာဖြစ်ပါ
ဟုတ်ကဲ့ဆရာအဲ့တော့ဒီကာကွယ်ဆေးကဘယ်လိုထူးခြားမှုရှိပြီးတော့ဒီအရေးပါမှုပဲရှိလဲဆရာ
ဒီကာကွယ်ဆေးကဘာထူးခြားလဲဆိုတော့ခါတိုင်းဆိုကာကွယ်ဆေးတွေကမွေးကစားနေတစ်နှစ်ခွဲအထိမှာပြီးသွားတယ်ပေါ့နော်အခုကတော့ဒီကျောင်းနေရွယ်ဖြစ်တဲ့ဘိုးနှစ်10နှစ်မှာစထိုးမှာဖြစ်ပါတယ်ဘိုးနှစ်ရွယ်မှာပေါ့နော်အဲဒါကတော့ဒီလူမှာဖြစ်တတ်တဲ့ Papilloma Virus လိမ်မိုင်းဆိုင်ရာဆက်ဆံမှုဖြစ်တဲ့အခါမှာကူးတယ်ပေါ့နော်အဲ့တော့ဒီကူးစက်မှုကအဓိကဘာနဲ့ဆက်ဆက်လဲဆိုသိငောင်းကင်ဆာပေါ့နော်သိရဲ့ခေါင်းပိုင်းဖြစ်တဲ့ကင်ဆာပေါ့အဲ့ဒီကင်ဆာလည်းဘလောက်အရေးကြီးလဲဆိုမြန်မာနိုင်ငံမှာမျိုးသမီးမိတွေမှာဖြစ်တဲ့ကင်ဆာမှာအဖြစ်အများဆုံးကလည်းဒီဥစ္စာပဲအေးပြောင်နှုတ်အများဆုံးကလည်းဒီဥစ္စာပေါ့နော်အဲ့ဒါကတော့ဒီအသက်35-40ကျော်တဲ့အရွယ်ချက်မှာပုံဖြစ်တာပါအ ငငယ်လေးမှဖြစ်တာတော့လည်းမဟုတ်ဘောနော်အဲတချို့လည်းဒီတဲ့ကြီးတဲ့အရွယ်မှာဖြစ်တယ်ပေါ့ဒါပေမဲ့အဲ့ဒီဖြစ်တဲ့ကင်ဆာသမားတွေရဲ့ဆက်ဆက်ရည်လုံး85ရည်လုံးကဒီယောဂဘူးကူးဆက်ခံလို့ဖြစ်တာအဲ့တော့ဒီယောဂဘူးကူးဆက်တာကိုကာကွယ်တဲ့ကာကွယ်သူကိုသူပြေးခြင်းအဖြစ်နောက်ပိုင်းမှာဒီသိငောင်းကင်ဆာဖြစ်တဲ့လုံးကိုအများကြီးကျသွားစီမယ်လို့မျှော်လင့်နေအဲ့ဒါကြောင့်ဒီကာကွယ်သူကိုထိုးပေးတာဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီဟာကပထမဆုံးအချိန်အနေနဲ့ဒီအမျိုးသားကာကွယ်ရေးအစီအစဉ်မှာထည့်လိုက်တဲ့သဘောပေါ့ဆရာနော
်ဟုတ်ဟုတ်ပါတယ
်အရင်ကတော့ဒီအပြင်မှာ
အရင်ကတော့ဒီအပြင်မှာတော့ရနေတာကြာပြီ၄-၅နှစ်လောက်ကဆရာရယ်ဒါမဲ့ဒီဈေးကတော်တော်ကိုဈေးကြီးပါနော်6000ကနေ30000တောက်ထိရှိတယ်အခုကကျွန်တော်တို့ကခမဲ့ထိုးပေးမှာပါဒါမဲ့ဒီကျွန်တော်တို့ရတာလည်းဒီတစ်နှစ်တစ်နှစ်စာပေါ့နော်တစ်နှစ်မှာဘလူးရဲ့ဘလောက်နဲ့လဲဆိုတော့တိုင်း၄သိန်းခွဲပေါ့နော်၄သိန်း6000ပါဝန်းကျင်လောက်နေတယ်ကြပ်ပြီးပေးတာဖြစ်တဲ့အတွက်ကျွန်တော်တို့ကကိုနှစ်ရွယ်ကလေးတွေပဲစထုတ်ပေးပါ
ဟုတ်ကဲ့နောက်တစ်ခုကဒီဘေးထွက်ဆိုကြရှိလားဆရာဒီကာကွယ်ဆေးပါလေဘာလို့လဲဆိုတော့တချို့မိဘတွေကကာကွယ်ဆေးဆိုရင်စွရင်တကြတယ်လေ
ဒီကာကွယ်ဆေးကတော့ excellent safety profile ပေါ့နော်ဆိုတာဘာမှဒီကာကွယ်ဆေးကိုအမြဲတမ်းစောင့်ကြည့်နေတဲ့အကြံပေးအဖွဲ့ရှိပါတယ်ကမ္ဘာအကြံပေးအဖွဲ့ပေါ့အဲ့ဒီကမ္ဘာအကြံပေးအဖွဲ့ကဆိုထားတဲ့ဟာတော့လုံးဝဘာမှကြီးကျယ်တဲ့ side effect ရှိကုန်ရှိသေးပါဘူးအဲ့ဒီထိုးတဲ့နေရာမှာနည်းနည်းနာရနေတာဆိုရင်ပေါ့နော်အနေငယ်ဖြားနေတာတွေပဲရှိပါတယ်။ဒီမတန်းကိုလုံလုံစစ်ချတဲ့ကာကွယ်ဆေးဖြစ်ပါတယ်။
ဟုတ်ကဲ့ဆရာကြီး။အဲ့တော့အခုကိုဗစ်ကာလဖြစ်တဲ့အတွက်ကာကွယ်ရေးအရာဆရာကြီးဘယ်လိုအကြံပေးချင်လဲ
။ကာကွယ်ရေးကတော့ကိုဗစ်ကာလမှာဒီကာကွယ်ဆေးထိုးတဲ့လုပ်ငန်းတွေနဲ့ပတ်သက်လို့ဘုရားကျမကြီးခွင့်ရလဲဒီညွှန်ကြားချက်ပေါ့နော်။ရှိပြီးသားပါ guidance ။ကျွန်တော်ကဒီကာကွယ်ဆေးတွေကရလို့မရတော့ပေါ့နော်။ဆိုတော့မရှိမဖြစ်ဝန်ဆောင်မှုတွေဖြစ်တယ်ဒါကြောင့်ဒီဝန်ဆောင်မှုတွေကဆက်လုပ်နေပါတယ်။လုပ်တဲ့အခါမှာတော့ဒီကိုဗစ်နဲ့ပတ်သက်တဲ့အမှန် cluster မယ်လက်ဆေးမယ်မျက်နှာဖုံးကာလုပ်မယ်လူတွေဒီလူတွေကိုခွဲချိန်မယ်ကြောင်နဲ့တယောက်၆ပေးခွာမယ်ပေါ့။အဲ့ဒီညွှန်ကြားချက်တွေကတော့ထိုးပေးမဲ့ဈေးမိုက်ဝန်ထမ်းတွေကိုလည်းသင်ကြားပေးထားပြီးသားဖြစ်စီပစ္စည်းတွေပေးထားပြီးသားဖြစ်ပါတယ်။အဲ့လိုပဲဒီထိုးမဲ့ကလေးတွေအနေနဲ့လည်းချက်ခွဲပြီးတော့အချိန်ခွဲပြီးတော့ပေါ့နော်ဆိုတော့ချိန်ပြီးတော့ဒီဒါထိုးကိုစီစဉ်မှာဖြစ်ပါတယ်။တော့ကုညီကတော့ပို့ဆောင်ပေးတဲ့စေနာဝန်ထမ်းတွေကိုလည်းစေနာနေပါတယ်ပေးထားပါ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ